ထိုင်းနိုင်ငံအနောက်မြောက်ဘက်မေအောင်ဆောင်ခရိုင်တွင်းမှာရှိတဲ့ကရင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေရာမွန်နဲ့မေလာဦးဒုက္ခသည်စခန်းတစ်ခုမှာဒီလတရနေ့ကစပြီးရေကြီးမြေပြိုမှုတွေဖြစ်နေတာပါအခုဆိုရင်အများသုံးအဆောက်အဦနဲ့နေအိမ်စုစုပေါင်းအလုံး150ကျော်ပျက်စီးသွားခဲ့ပြီးတချို့ရေထဲမျောကုန်တာရှိသလိုမြေပြိုချိန်မှာအိမ်အလုံးလိုက်ပါကုန်တာတွေလည်းရှိပါတယ်မေရာမူစခန်းအခြေအနေကိုတော့မေရာမူကရင်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌဆရာထေးအေးက VOA ကိုအခုလိုပြောပါတယ်
။ဒီပိကတ်တဲ့ဥက္ကဋ္ဌရဲ့နေပေါ့အစပြီးတော့ရေကြီးမိုးဆိုင်တဲ့ပလောမိုးရွာတော့ရေကြီးတယ်ပြီးတော့အိမ်ရှေအင်ဂျင်ဆိုင်က73လုံးရေထဲပါလာတယ်။အဲ့ဒီနှလုံးကဒီမြေပြိုတာတော့ပါသွားတယ်အိမ်လုံးကျုပ်ပေါ့နော်တချို့အဆောက်အုံလည်းရှိတယ်ကြောက်တော်တို့ဒီ community အဆောက်အုံတွေတချို့ရုံးတို့ဒီကျောင်းတို့ NGO office တွေတချို့ပါသွားရှိတယ်အကောင်လုံးအဆောက်အုံရပါရော88လုံးစီးရင်အရာဟုတ
်မေလာဦးစခန်းဘက်မှာလည်းအိမ်အလုံးရေ90ကျော်ဖြည့်ဆည်းတာရေထဲမျောပါတာမြေပြိုတဲ့အထဲပါသွားတာတွေဖြစ်ခဲ့တယ်လို့လည်းသူကဆက်ပြောပြပါတယ်
အဲ့လုံးကျတော့ landslide ပါလာတာကလုံးတော့နော်ဒီ show ပျက်စီးသွားတာကတော့အလုံး60ကျော
်စခန်းတွင်းရေကြီးရေရှမ်းတာမြေပြိုတာတွေဖြစ်ခဲ့ပြီးတဲ့နောက်စခန်းတွင်းကစာတင်သားကလေးတွေအသုံးပြုနေတဲ့တံတားတွေလည်းပျက်စီးသွားခဲ့ပါတယ်တစ်ချိန်တည်းမှာပဲတောင်ကျရေကလည်းအဆက်မပြတ်ကျနေတာကြောင့်စခန်းတွင်းစာတင်ချောင်းကိုတလားလောက်အထိပိတ်ထားရဖို့ရှိနေပြီးဖြတ်တန်းသွားလာဖို့အတွက်အန္တရာယ်ရှိတယ်လို့လည်းဆရာထေးအေးကပြောပါတယ်
။ကျောင်းကြီးကလည်းပြန်ဖွင့်လို့မရှိမပြေသေးဘူးလာတော့လာလာဒီလာလောလောဆောကျောင်းနားထားလိမ့်မယ်။
ဟုတ်ကဲ
့။အဲ့ဒါလည်းဟောဆပ်လက်ဆိုဒီခလေးသူငယ်တွေကတရားမရှိတော့ဒီချက်တော့ဖြတ်လာဖို့အဆင်မပြေဘူး
။စခန်းတွင်းမှာလူတဦးကိုတလကိုဘတ်ငွေ200ကျော်သာရတဲ့အစားအသောက်ဝယ်ယူလို့ရတဲ့ကတ်ကိုမိခိုနေရတာဖြစ်ပြီးအခုဒီကနဲ့ဝယ်ထားတဲ့အစားအသောက်တွေလည်းရေထဲမျောပါပျက်စီးသွားတာကြောင့်စားတောက်ရေးအခက်ခဲရှုံလာရပါတယ်။စားနပ်ရိက္ခာအကူအညီတွေအရေးတကြီးလိုအပ်နေတဲ့အပြင်အမိုးအကာနဲ့နေစရာနေအိမ်တွေလည်းပြန်လည်တည်ဆောက်နိုင်ဖို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းစခန်းတာဝန်ခံတွေကပြောပါတယ်။ဒီဒုက္ခသည်စခန်းတွေဟာမြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်ထိုင်းနယ်ဇက်ကိုဖျက်ချော်ထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေတပေါင်းဝန်းကျင်လောက်စီအထိကိုယ်လုံးနေထိုင်နေကြတဲ့ဒုက္ခသည်စခန်းကြီးတွေဖြစ်ပါတယ်။မေလာဦးစခန်းမှာတော့ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလလုံးကလည်းမိုးသဲထန်စွာရွာသွန်းမှုတွေကြောင့်အလားတူမြေပြိုမှုတွေကြုံခဲ့ပြီးဒုက္ခသည်10ဦးသေဆုံးခဲ့ရသလို12ဦးထိခိုက်ဒဏ်ရာရခဲ့ပူပါတယ်။လက်တလောဖြစ်စဉ်မှာတော့လူထိခိုက်သေဆုံးတဲ့သတင်းမကြားရသေးပါဘူး။ဒီရဲ့ပိုင်းတွေအတွင်းမိုးစတက်ရွာနေတာကြောင့်တောင်ရင်းမြစ်နဲ့တန်လင်းမြစ်ရေကြီးပြီးအခုလိုမျိုးဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းတာတွေကိုလည်းကြုံနေရတာဖြစ်ပါတယ်ရှင်။